ီးခဲ့တဲ့ဇွန်လ3ရက်နေ့မနေ့ပိုင်းကစကိုင်းတိုင်းမင်းကင်းမြို့နယ်နဲ့နှစ်မိုင်အကွာမှာရှိတဲ့မတော်ရွာကမင်္ဂလာဆောင်ကိုစစ်တပ်ကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့လို့သေဆုံးသူ20ကျော်ရှိခဲ့ပြီးဒဏ်ရာရရှိသူတွေရှိခဲ့ပါတယ်တိုက်ခိုက်ပြီးပြီးချင်းမှာဒဏ်ရာရရှိသူစည်ရင်30နီးပါးရှိရာကနေနှစ်ရက်အကြာမှာတွက်ပြေးတင်းရှောင်နေသူတွေထဲမှာလည်းဒဏ်ရာရရှိသူတွေရှိတာကြောင့်နောက်ထပ်စည်ရင်တိုးလာတယ်လို့ကယ်ဆယ်ရေးဆောင်ရွက်ပေးနေတဲ့ဒေသခံကာကွယ်ရေးတပ်မှုတူကပြောပါတယ်
29ရက်နေ့ပြိတ်သွားပေါ့ဆက်ပြီးတော့မရှိဒါပဲဒဏ်ရာရတယ်66ကိုဖြစ်လာဟိုနေနေနေရတဲ့ကမှာလာရတော့ကြာနေတယ်ကုန်ပြန်ဟောတော့စည်ရင်ကအမကြေးကြီးဖြစ်တာတော့66လောက်ရှိတယ်ပေါ့ကျန်တဲ့ဒီမဆိုးရင်တော့ပြောမှာဆိုးရင်တော့ပြောမှာအဲ့ဒါကျွန်တော်လည်းမသိဘူး66ရှိတယ်66ထဲမှာဝင်ပေါ်နိုင်ငံက66လောက်ရှိတယ်ပေါ့ပို့ထားတဲ့ခြေုပ်တွေတော့တော့သူတို့အကောင်းဆုံးပြောင်းတော့ပြင်မယ်လို့ပြောပါတယ်ပြီးတော့တချို့တန်ရတဲ့လူများတခြားလိုအပ်တဲ့နေရာပို့ပြင်မယ်လို့တော့ပြောနေတယ်ပေါ့နော်အဆင်တော့ပြင်မှာပါဆေးဝါးပြင်မှာဆေးပြင်ခံရတိုင်းနေတဲ့ဒီပြေဆုံးသွားတဲ့လူစာမှုပြင်မှုမျိုးတွေကိုတချို့ကလေးတွေကလေးပဲကျန်နေရတဲ့လူတွေကတော့ပြုတ်သွားတာမျိုးပေါ့နော်ဒါမျိုးတွေကျွန်တော်တို့ခြားရပြန်လို့ပြီးလို့
မတော်ရွာဟာချင်းတဲမြစ်အရှိဘက်ကမ်းမှာရှိပြီးမင်းကင်းမြို့နယ်နှစ်မိုင်လောက်သာဝေးပါတယ်စစ်ကောင်စီတပ်ဆွဲထားရာကနေလက်နက်ကြီးနဲ့ပစ်ခတ်တာမျိုးတွေရှိတဲ့အတွက်ဒေသခံတွေကျေးရွာအတွင်းမနေထိုင်ကြဖို့ကာကွယ်ရေးတပ်ဖွဲ့တွေကလွန်ခဲ့တဲ့လပေါင်းများစွာကတည်းကသတိပေးထားပါတယ်ဒါကြောင့်လဲမတော်ကျေးရွာဒေသခံအများစုဟာတောတောင်တွေထဲမှာတင်းရှောင်နေကြရပါတယ်အနည်းစုပဲကြေးရွာထဲမှာနေထိုင်တာဖြစ်ပြီးမင်္ဂလာပွဲပြုလုပ်ချိန်လေကြောင်းကနေတိုက်ခိုက်ခံခဲ့ရတာပါအခုလိုတိုက်ခိုက်ခံရတာဟာသတင်းပေးရှိတဲ့အတွက်ကြောင့်လို့ဒေသခံတွေကယူဆပါတယ်မင်းကင်းဒေသခံတဦးကသူ့အမြင်ကိုအခုလိုပြောပါတယ်န
ံပါတ်1ကသတင်းပေးရှိတာရန်သူနဲ့ပြိုင်ပွဲဆိုတော့ဒီလိုခွင့်ရမျိုးသတင်းရတာနဲ့ပြိုင်တဲ့ဓာမျိုးတွေကိုတိုက်ခိုက်နေတယ်ပေါ့မင်္ဂလာတော်ဆန်းသားဖြစ်တဲ့အခါကျတော့မင်္ဂလာတော်ဖိတ်စာကသူရဲ့အဝေးကြီးတည်းကကျူတင်ပြီးမှပြင်ပြထားတာဖြစ်တယ်။ဘိတ်စာတွေဆန်းတာဖြစ်တဲ့အခါကျတော့အဲ့ဒါကဒီပေါက်ကြားတော့လည်းရှင်းနိုင်တာပေါ့။သတင်းပေါက်ကြားလို့လည်းဒီလိုလာလို့တော့
လေချောင်းတိုက်ခိုက်မှုအတွင်သတို့သားနဲ့သတို့သမီးတို့ဟာအသက်ရှင်လွတ်မြောက်သွားပါတယ်။ဖြစ်စဉ်နဲ့ပတ်သက်လို့လည်းမြို့နယ်ကာကွယ်ရေးအဖွဲ့တွေကစုံစမ်းစစ်ဆင်းနေတယ်လို့သိရပါတယ်။ပြီးခဲ့တဲ့2023ခုနှစ်ကလည်းအလားတူပုံစံမျိုးစကိုင်းတိုင်းကမ်ဘလူခရိုင်ပစီကြီးကျေးရွာမှာကျေးရွာပြည်သူအုပ်ချုပ်ရေးရုံးဖွင့်ပွဲကိုစစ်တပ်ကဘုံကျဲတိုက်ခိုက်ခဲ့လို့လူပေါင်း184ဦးသေဆုံးခဲ့ပါတယ်